ဗြိတိန်နိုင်ငံရဲ့အခြေချနေထိုင်ခွင့်ရမယ်ဟောင်ကောင်ပြည်သူဥယျာဉ်ကိုသုံးသပ်အထိတိုးမြှင့်ပေးသွားမယ်လို့ဗြိတိန်နိုင်ငံကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။ဒီအခြေချနေထိုင်ခွင့်ကတစဉ်ဟောင်ကောင်သားတွေဗြိတိန်နိုင်ငံသားခံယူခွင့်အလားအလာလည်းရှိနေတာပါ။ BNO လို့ခေါ်တဲ့ဗြိတိန်ပြည်ပနိုင်ငံသားလက်မရဖို့အချက်အလက်တွေနဲ့ကန့်ကြီးတဲ့သူတွေကိုလောလောဆယ်မှာဗြိတိန်နိုင်ငံအတွင်းပြည်ဝင်ခွင့်ဗီဇာမလိုပဲ6လနေထိုင်ခွင့်ပြုထားတာပါ။သူတို့အနေနဲ့ဗြိတိန်နိုင်ငံမှာအမြဲတမ်းနေထိုင်ခွင့်နဲ့အလုပ်လုပ်ကန်ခွင့်၅နှစ်ရရှိမှဖြစ်ပြီးအခြေချပြီးတဲ့နောက်ဆက်လက်အကြမှာနိုင်ငံသားလျှောက်ခွင့်ရမှာဖြစ်ပါတယ်ပြီးခဲ့တဲ့မိလာတုန်းကတော့တရုတ်နိုင်ငံကြ ాయి ဝင်ဌာနပြောခွင့်ရဇောင်လီချန်းကဗီယက်နမ်လက်မှတ်ကိုင်ဆောင်ထားသူတွေဟာတရုတ်နိုင်ငံသားတွေသာဖြစ်ပြီးဗြိတိန်နိုင်ငံသားဖြစ်ခွင့်ပေးဖို့တိုက်တွန်းလှုံ့ဆော်လာတာဟာကိုယ့်ရည်ရည်ချက်ကိုသာမကဘဲနိုင်ငံကဥပဒေကိုချိုးဖောက်တာဖြစ်ကြောင်းပြောပါတယ်တရုတ်နိုင်ငံကဟောင်ကောင်မှာအမျိုးသားလူကြုံရေးဥပဒေအသစ်ကိုပြဋ္ဌာန်းခဲ့ပြီးတဲ့နောက်မှာဗြိတိန်နိုင်ငံကအခုလိုလှုံ့ဆော်လိုက်တာလည်းဖြစ်ပါတယ်